ုက္ခသည်ဥယျအများစုကိုလက်ခံထားရတဲ့အာရှပစိဖိတ်ဒေသကိုအလေးထားပြီးကိုဗစ် -19 ကာကွယ်ဆေးထောက်ပံ့ပေးရေးကုလသမဂ္ဂဒုက္ခသည်များဆိုင်ရာယုံကအင်္ဂါနေ့မှတောင်းဆိုလိုက်ပါတယ်။အိန္ဒိယနီပေါ်အပါအဝင်အာရှပစိဖိတ်ဒေသတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုနဲ့တိုက်ဆုံမှုတွေတိုးလာနေပြီးကိုဗစ် -19 ကာကွယ်ဆေးရတာနင်းနေချိန်မှာပဲ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာယုံကအခုလိုပန်ကြားလိုက်တာဖြစ်ပါတယ်။အထူးသဖြင့်ဒုက္ခသည်တွေကြားမှာ COVID-19 ကူးစက်ပြန့်နှံ့မှုတိုးလာနိုင်တဲ့အခြေအနေရှိနေကြောင်း UNHCR ပြောခွင့်ရအန်ဒရီမဟစ်ချစ်ကအင်ကာနီဂျီနီဗာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတိပေးပြောဆိုပါတယ
် In Cox's Bazar in Bangladesh where almost 900,000 Rohingya refugees are living in the single largest
Rohingya ဒုက္ခသည်ကိုဒင်းနီဗာရှိတဲ့ဘင်္ဂလားဒေ့ရှ်ကောက်ဆက်ကမှာပြီးခဲ့တဲ့နှစ်လတာအတွင်း COVID-19 ကူးစက်ဖြစ်ပွားမှုသိတိသာသာတိုးလာပါတယ်။မေလ31ရက်နေ့အထိဒုက္ခသည်တွေကြား COVID-19 ဖြစ်ပွားသူအတည်ပြုလူနာ 1,188 ဦးရှိပြီးဒီထဲကထက်ဝက်ကမေလတလတဲ့အတွင်းတွေ့ရှိတာဖြစ်ပါတယ်လို့ UNHCR ပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ရိုဟင်ဂျာအတုံးကိုလက်မခံပြီးမဲ့လဲဒုက္ခသည်တွေကိုပြန်လက်ခံပါမယ်လို့မြန်မာဘက်ကကြေညာထားပြီးမဲ့လို့လဲ2018ခုနှစ်ကလေးကကောက်ဆက်တစားမှာခိုလုံရတဲ့ဒုက္ခသည်တွေနည်းရရင်းကိုမပြန်နိုင်သေးပါဘူးတချို့မြန်မာပဲနီပေါ်အီရန်ပါကစ္စတန်နောက်မြန်မာဘက်ကထွက်ပြေးခိုလုံသူတွေအများပြားရှိရာထိုင်းမလေးရှားနဲ့အင်ဒိုနီးရှားတို့မှာရှိနေတဲ့ဒုက္ခသည်တွေနိုင်ငံရေးခိုလုံခွင့်ရရေးကြိုးပမ်းနေကြသူတွေကြားမှာလဲCOVID-19 ဖြစ်ပွားမှုတိုးလာတာကစိုးရိမ်စရာဖြစ်နေပါတယ်လို့ UNHCR ပြောခွင့်ရကပြောဆိုခဲ့ပါတယ်ရှင်